ကိုရီးယားကျောက်ဆွဲကနေအမေရိကန်လေတင်သင်္ဘောပြန်လဲထွက်ခွာသွားပြီးတဲ့နောက်မြောက်ကိုရီးယားကပယ်တိုက်တဲ့ဒုံးကျည်နှစ်စင်းကိုကောင်းကျော်အချိန်မှာစမ်းသပ်ပြစ်လွတ်လိုက်ပါတယ်။တနင်္လာနေ့မှာကြားအောင်မယ်မြောက်ကိုရီးယားလုံးပေါင်းပါတီရဲ့89နှစ်မြောက်နှစ်ပတ်လည်နေ့အကျိုးမှာပြစ်ခတ်လိုက်တာလည်းဖြစ်ပါတယ်။တောင်ကိုရီးယားရည်တန်းတဲ့အမေရိကန်စစ်သင်္ဘောတွေကလာရောက်အရေးလေးကျင်တာဟာလက်ရှိအခြေအနေမှာအလွတ်အလွတ်ကိုစိုးရိမ်ရတယ်လို့မြောက်ကိုရီးယားကကာကွယ်ရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကနိုင်ငံတော်ပိုင်း KCID သတင်းဌာနကတစ်စစ်စနေနေ့ကပြောလိုက်ပါတယ်။တနင်္ဂနွေနေ့မနေ့အစောကြီးတနာရီ48မိနစ်နဲ့58မိနစ်တို့မှာတာတိုပြည်ပဲတိန်တဲ့ဒုံးကျည်နှစင်းကိုမွန်ချောင်းဒေတာကနေဂျပန်ပင်လယ်ပြင်ထဲကိုပြစ်လွတ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။ဒုံးကျည်တွေဟာအမြင့်ကီလိုမီတာ90ကနေခရီး350ကီလိုမီတာကိုသွားခဲ့တယ်လို့ဆိုပါတယ်။ရေကုပ်သင်္ဘောကနေပြစ်လွတ်ခဲ့သလားဆိုတာကိုတော့လေ့လာနေတုံးပဲလို့ဂျပန်ဒုတိယကာယဝင်ကြီးတိုရှီရိုအီနိုကပြောပါတယ်။ဒုံးကျည်တွေဟာဂျပန်ရဲ့စီးပွားရေးဆုံးအမြင့်ဘက်ကိုကြောက်ခဲ့တယ်လို့လည်းဆိုပါတယ်။ဒါဟာမြောက်ကိုရီးယားက15ရက်အတွင်းမှာ80%မြောက်ပြစ်လွတ်လိုက်တဲ့ဒုံးကျည်ဖြစ်ပါတယ်။ခုလိုပြစ်လွတ်တာကိုဂျပန်နဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီတို့ကရှုတ်ချလိုက်ကြပါတယ်။နောက်ဆုံးပြစ်လွတ်လိုက်တဲ့ဟာအမေရိကန်နဲ့မဟာမိတ်တွေကိုချက်ချင်းလက်ငင်ချင်းချောက်နိုင်တာမရှိပါဘူးလို့အမေရိကန်အင်ဒိုပစိဖိတ်ဒေသစစ်ဌာနချုပ်ကသုံးသပ်ပါတယ်။
မြန်မာနိုင်ငံမှာတော့ဒီနေ့ဟာဗုဒ္ဓဘာသာဝင်ရဲ့အထွတ်မြတ်ထားရာနေဒူးနေ့မြတ်တရားဖြစ်တဲ့သတင်းကြွလာပြည့်နေ့ဖြစ်တာနဲ့အညီဗုဒ္ဓဘာသာဝင်တွေအတော်များများဟာဖျားသွားပြီးတော့ဝတ်ပြုဆုတောင်းတာတွေလုပ်ကြပါတယ်။ရန်ကုန်မှာတော့ထောင်ပေါင်းများစွာဟာရွှေကုန်ဖျားကိုသွားပြီးတော့ပန်းတွေစီမီတွေဆက်ကပ်ပူဇော်ပြီးဝတ်ပြုခဲ့ကြသလိုတချို့တွေကလည်းမနစ်ကစစ်တပ်ကအာဏာသိမ်းမှုကြောင့်နိုင်ငံတွင်းမှာနိုင်ငံရေးနဲ့စီးပွားရေးချက်တဲတွေကျော်လွှားနိုင်မှုအတွက်ဆုတောင်းခဲ့ကြပါတယ်။ရန်ကုန်မြို့အမေရိကန်တန်ယုံကလည်းအခုလိုအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာကြာရောက်တဲ့သတင်းကြွပွဲတော်အတွင်းမှာမြန်မာပြည်သူတွေတောင်းဆိုနေတဲ့မြန်မာပြည်သူတွေရတဲ့ရထိုက်တဲ့ငြိမ်းချမ်းရေးနဲ့တရားဝါပြောမှုတွေရရှိပါစေလို့စုမုံကောင်တောင်းတယ်ဆိုပြီး Twitter လူမှုကွန်ရက်မှာပြောထားပါဗျ။မနေ့2021ခုနှစ်သတင်းကြွလာပြည့်နေ့တုန်းကတော့အာဏာသိမ်းစစ်ကောင်စီကအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူရာပေါင်းများစွာကိုလွတ်ပေးခဲ့ပေမဲ့ဒီနှစ်မှာတော့အဲ့လိုမျိုးဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုပြန်လွတ်ပေးတာတော့အခုချိန်ထိမရှိသေးဘူးလို့ AFP သတင်းကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့အထိစီးရင်တွေအရတော့ဖမ်းဆီးခံထားရတဲ့သူက15,980ရှိပြီးတော့တိစုံသူက2,338ယောက်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့စစ်ကောင်စီကတော့ AAPB ရဲ့စီးရင်တွေဟာချက်ကားပြောဆိုနေတာဖြစ်တယ်လို့မကြာခဏဆိုလိုတုံ့ပြန်လေးရှိပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျာ။တနင်္ဂနွေညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်အီရန်နိုင်ငံရဲ့နိုင်ငံတော်ပိုင်းရုပ်မြင်သံကြားစနစ်ထက်ကိုတက်ကြွလှုပ်ရှားသူတွေကဒီဂျစ်တယ်နီလာနဲ့ဝင်ရောက်ကြကဘာသာရေးကောင်းဆောင်အယာတိုလာအလီခါမေနီရဲ့မျက်နှာပေါ်မှာပြစ်မှတ်ချက်ချေကတ်နဲ့မီးတောက်တွေတင်လိုက်ပြီးအမျိုးသမီးတွေဥဆောင်တဲ့ဆန္ဒပြပွဲကိုစက္ကန့်အတော်ကြာအောင်ထောက်ခံလိုက်ကြပါတယ်။ရှေ့ရဲ့လက်တွေပေါ်မှာကျမတို့လူငယ်တွေရဲ့သွေးတွေနဲ့ဆွန့်ထွန့်နေတယ်ဆိုတဲ့သတင်းစကားဟာစနေနေ့ညဒေသစံတော်ချိန်9နာရီမှာတွင်းထုတ်နေတဲ့အစီအစဉ်ပေါ်မှာပေါ်လာပါတယ်။ဘာသာရေးကောင်းဆောင်အလီခါမေနီနဲ့နိုင်ငံတော်တာဝန်ရှိသူတွေတွေ့ဆုံတဲ့ပြက်ကွက်မှာဒီဂျစ်တယ်တက်ကြွလှုပ်ရှားသူတွေကခုလိုဝေါ်ရောက်ပြီးသတင်းစကားပါခဲ့တာဖြစ်ပါတယ်။ TV ရဲ့လက်ရဘက်အပေါ်တော့မှာကျမတို့နဲ့ပူးပေါင်းထားကြပါလို့လဲကြွေးကြော်သံတွေကိုတင်ခဲ့ကြပါတယ်။အလီရဲ့တရားမျှတမှုလို့အဓိပ္ပာယ်ရတဲ့ Idlat E Ali အဖွဲ့ကလှုပ်ဆောင်တာဖြစ်တယ်လို့ကြေညာပါတယ်။မာဆာအာမီနီနဲ့ဆန္ဒပြပွဲတွင်သေဆုံးသွားခဲ့ကြတဲ့တခြားအမျိုးသမီး၃ယောက်ရဲ့အဖြူမဲ့ဓာတ်ပုံတွေကိုလည်းတက်ကြွလှုပ်ရှားသူတွေကရုပ်မြင့်တန်ကြားမှာပြသခဲ့ကြပါတယ်။ပါစတီလန်ကရှေ့ရဲ့အိမ်တော်ပရိဘောဂတွေကိုသိမ့်ပြီးရှစ်မိသားစုအတွက်အီရန်နိုင်ငံရဲ့အပြင်ဘက်မှာနေရာရှာဖို့အချိန်ရောက်ပြီဆိုတဲ့စာတမ်းနဲ့လည်းဘာသာရေးကောင်းဆောင်အလီခါမေနီကိုတိုက်တွန်းလိုက်တာကိုရုပ်မြင့်တန်ကြားဖန်သားပြင်မှာကြီးစုသူတွေကတွေ့ခဲ့ကြပါတယ်
။ဂျေရုဆလင်မြို့အရှေ့ပိုင်းကစစ်စေးဂိတ်တစ်ခုမှာမင်းညာကပြစ်ခတ်တိုက်ခိုက်မှုတစ်ခုဖြစ်ပြီးတော့အစ္စရေးစစ်သားတို့တေဆုံးသွားတယ်လို့အစ္စရေးစစ်တပ်ကဒီနေ့ပြောလိုက်ပါတယ်။ရှော့ဖက်ပါလက်စတိုင်းဒုက္ခသည်စခန်းနာကစစ်ဆေးရေးဂိတ်ကိုပြစ်ခတ်မှုအတွင်းမှာနောက်ထပ်အစ္စရေးစစ်သားတအူလည်း အပြင်းထန်နိုင်ရာရခဲ့ပြီးတော့တိုက်ခိုက်ခဲ့တဲ့သူကိုတော့လိုက်ရှာနေတယ်လို့ Israel ရဲတပ်ဖွဲ့ကစောပိုင်းကကြေညာပါတယ်။နောက်ထပ်တစ်ဦးလည်းဘုံးစံထိမှန်ခဲ့ပြီးတော့ဗန်နိုင်ငံသားဆိုတာတော့မသိရကြောင်း Israel ရဲဘော်ကယ်ဆယ်ရေးဌာနကပြောပါတယ်။ Israel ဝန်ကြီးချုပ် Yair Lapid ကတော့ဒီပစ်ခတ်မှုဟာပြင်းထန်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒီနေ့မနက်ပိုင်းကထုတ်ပြန်တဲ့ Israel စစ်တပ်ရဲ့ကြေညာချက်မှာတော့ဒီ Israel စစ်သားတဦးဟာတိုက်ခိုက်မှုတွင်မှာအပြင်းထန်တန်ရရပြီးတော့အိတ်တန်ရရောက်မဲ့တည်ဆုံသွားတယ်ဆိုတာကိုလည်းအတည်ပြုထားပါတယ်။တိုက်ခိုက်ခံရတဲ့စစ်သားကိုကုသဖို့အတွက်ဆေးရုံကိုပို့ဆောင်ခဲ့ပေမဲ့တည်ဆုံသွားခဲ့တယ်လို့ပြောပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အဲ့ဒီစစ်ဆေးဂိတ်နဲ့အနီးတစ်ဝိုက်ကိုရဲကပိတ်ထားလိုက်ပြီးတော့ဒုက္ခသည်စကန်တွင်းနဲ့အနီးနားတစ်ဝိုက်မှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေဒါဇင်နဲ့ချီပြီးတော့ချထားလိုက်ပါတယ်။ပါလက်စတိုင်းချက်ချင်းဒီအဖွဲ့ကတော့သူတို့ရဲ့အရေးပေါ်ဆေးအဖွဲ့တွေကိုဒုက္ခသည်စကန်တွေကိုဝင်လို့မရအောင်ပိတ်ထားတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။
ထောင်ကထွက်ပြေးဖို့အကျဉ်းသား၃ယောက်ကကြိုးစားကြစဉ်အတွင်အချင်းချနေတဲ့လူခွန်ရေစော်စီယုံသူလေလာဒီလီမာကိုတစားငါဖြစ်ခဏတာဖမ်းဆီးခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်ဒီဖြစ်ကအမျိုးသားရဲဌာနချုပ်ပါဖြစ်ပွားခဲ့တာပါဒီလီမာဟာရခင်ကအထက်လွှတ်တော်အမတ်ဖြစ်ခဲ့ပြီးတခြားထင်ရှားသူတွေနဲ့အတူရဲဌာနချုပ်ရဲ့တီးတန့်ဝင်းထဲမှာအထိမ့်သိမ်းခံရတာ၅နှစ်ကျော်ခဲ့ပါပြီအကျဉ်းသား၃ယောက်ဟာထွက်ပြေးဖို့ကြိုးစားစီပါရဲရာရှိသူကိုဓာတ်နဲ့ထိုးခဲ့ကြပါတယ်ရဲကအကျဉ်းသားနှစ်ဦးကိုပြစ်တက်လိုက်တဲ့အခါမှာတတိယအကျဉ်းသားဟာဒီလီမာရဲ့အခန်းထဲကိုပြေးဝင်သွားပြီးအသက်63နှစ်အရွယ်ရှိပြီဖြစ်တဲ့သူမကိုသစားခံဖြစ်ဖမ်းဆီးထားခဲ့တာပါရဲကတတိယအကျဉ်းသားကိုတင်းနှက်နဲ့ပြစ်တက်လိုက်တယ်ပါလေဒီလီမာကိုသစားခံဖြစ်ဖမ်းဖို့တဲ့သူ့လူပြောက်ရေးကိုရွယ်ခဲ့တယ်လို့ရဲကယူဆပါတယ်အကျဉ်းသား၃ယောက်ဟာအဘူဆာရဲ့စစ်တွေးကြအဖွဲ့ရဲ့အဖွဲ့ဝင်တွေဖြစ်ကြပါတယ်
ထိုင်းနိုင်ငံကနေကလင်းအင်းကျောင်းတစ်ခုမှာအသက်ခံလိုက်ရတဲ့ကလေးတွေအတွက်ဝတ်ပြုစုတောင်းပွဲတွေကိုတော့အဲ့ဒီနေကလင်းအင်းကျောင်းရဲ့အပြင်ဘက်မှာမိသားစုဝင်တွေဒီနေ့ပြုလုပ်ခဲ့ကြပါတယ်။တည်ဆုံသွားတဲ့ကလေးတွေရဲ့မိသားစုဝင်တွေကကလေးတွေအတွက်ဖျောင်းတိုင်တွေအမွေးတိုင်တွေထွန်းပြီးတော့ပန်းတွေပေါပေါဆုပ်တွေအေးအေးတွေနဲ့အတူကလေးတွေရဲ့အယုတ်တွေလည်းကျောင်းရဲ့အပြင်ဘက်မှာခြားပြီးတော့ဝတ်ပြုစုတောင်းတာတွေလုပ်ခဲ့ကြတာပါ။ဒါပြင်နောက်ထပ်ဘုန်းကြီးကျောင်း၃ကျောင်းမှာလည်းဝတ်ပြုစုတောင်းတာတွေဒီနေ့လုပ်ခဲ့ကြပြီးတော့ထိုင်းဝန်ကြီးချုပ်ပရာယော့ချန်အိုချာလည်းညနေပိုင်းမှာတက်ရောက်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းကကျောင်းပြင်ဘက်မှာလှုပ်တဲ့ဝတ်ပြုစုတောင်းပွဲအတွင်းကလေးတွေရဲ့ကျန်ခဲ့တဲ့ပစ္စည်းတွေကိုအိတ်တွေနဲ့ထည့်ပြီးတော့မိသားစုဝင်တွေကိုပေးခဲ့ကြပါတယ်။ဒီဝတ်ပြုစုတောင်းပွဲပြီးကနေမှတော့ငိုကြွေးနေကြတဲ့မိသားစုဝင်တွေဟာကျောင်းထဲကိုကြီးပြီးတော့ကလေးတွေကိုသူတို့နဲ့ပြန်လိုက်ခဲ့ဖို့အော်ခေါ်တာတွေလက်ဟန်ချေးအမူအရာတွေလှုပ်တာတွေလည်းရှိခဲ့ပါတယ်။နိုင်ရေးတော်ဝတ်ပြုစုတောင်းပွဲအခမ်းအနားကို၃ရက်ဆက်တိုက်လှုပ်သွားမှာဖြစ်ပြီးတော့လာမယ့်အင်္ဂါနေ့မှာတော့တည်ဆုံသွားသူတွေအတွက်အတုပအခမ်းအနားကိုကျင်းပသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကဦးထိုင်းဆော်ဝမ်မြို့ကနေကလင်းတိန်ကျောင်းမှာစစ်တော်ရင်းတွေကရဲတပ်ဖွဲ့ဝင်ဟောင်းတစ်ယောက်ကတနက်ဒီဓာရီနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ကလေး၂၄ယောက်အပါအဝင်စုစုပေါင်း၃၆ယောက်တည်ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်ငင်းတွင်နေညပိုင်းနောက်ဆုံးရသတင်းတွေကိုတော့ဦးတင်မောင်သားနဲ့ကိုရနိုင်တို့ပြောပြခဲ့တာပါရှင်။အခုတော့တင်ဆောင်မနဲ့ဆက်သွယ်မိများချက်တွေကိုဆက်တိုက်တင်ပြသွားပါမယ်။အရင်ဆုံးမြန်မာနိုင်ငံတွင်ကသဘာဝပတ်ဝန်းကျင်ရေလှုပ်ရှားမှုအကြောင်းနဲ့ဆ ਾਇ ရအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2023ခုနှစ် February လတရနေ့နောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေ၊ COVID ကရောဂါနဲ့ငွေကြေးဖောင်းပတ်မှုတွေကြောင့်လူမှုရေးစီးပွားရေးနဲ့နိုင်ငံရေးအခြေအနေမျိုးစုံနဲ့နိုင်ငံတော်ဝန်ရင်ဆိုင်နေရပါတယ်။အဲ့ဒီလိုမတိမငိမ့်အခြေအနေတွေဟာလူသားတွေပေါ်တာမှာကလူတွေမိခိုးနေရတဲ့တဘာဝပတ်ဝန်းကျင်အပေါ်မှာပါကြီးမားတဲ့တရားမှုတွေရှိနေပါတယ်။ပြည်ခဲ့တဲ့နှစ်ပိုင်းလောက်ကမှပြည်သူအာရုံဆိုင်မှုအတော်များများရလာခဲ့တဲ့တဘာဝပတ်ဝန်းကျင်ထိနေရလှုပ်ရှားမှုတွေဟာလည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနှောက်တန်းရောက်ကုန်ပါတယ်။မြန်မာနိုင်ငံတွင်းကလက်ရှိတဘာဝပတ်ဝန်းကျင်ရေလှုပ်ရှားမှုတွေအကြောင်းမင်းမြတ်တင်ပြထားတာကိုရှုစားနာဆင်ပါရှင်။မြန်မာနိုင်ငံတွင်းကလက်နက်ကင်တိုက်ပွဲတွေနဲ့စီရင်မတိမငိမ့်ဒေသနဲ့ပြည်သူတွေဟာဥဒုရာသီပြောင်းလဲမှုအကျိုးဆက်နဲ့ပိုးပြီးတော့ရင်ဆိုင်ကြုံတွေ့နေကြရပြီးတဘာဝဘေးဒဏ်တွေကိုရင်ဆိုင်ကျော်လွှားနိုင်ဖို့လိုအပ်တဲ့အခြားအပန်းနဲ့ရင်းမြစ်တွေတိတ်ကိုနှဲပါကြတယ်လို့မြန်မာအရေးလေးလာစောင့်ကြည့်သူတွေကပြောပါတယ်။တဘာဝပတ်ဝန်းကျင်အရေးစေဝင်စားကြသူတွေကြမှာလဲလက်ရှိအခြေအနေမှာတဦးချင်းတယောက်ချင်းရက်ကျေးအသီးသီးအလိုက်အခက်အခဲတွေနဲ့အတူနိုင်ငံရေးစီးပွားရေးအရာဖြစ်စီမှုတွေရှိနေကြတဲ့အတွက်ပတ်ဝန်းကျင်အရေးဟာအရင်တုန်းကလိုဦးစားပေးအနေထားမှမရှိတော့ဘူးလို့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်မှာတဘာဝပတ်ဝန်းကျင်ဆိုင်ရာအထူးပြုလေ့လာနေတဲ့အဲ့တူတေတီဦးဝင်းမျိုးသူက VOA ကိုပြောပါတယ်။ဒါပေမဲ့လည်းငကိုကလေးကပတ်ဝန်းကျင်ထိန်းသိမ်းရေးကိုရုံရုံကြည်ကြည်နဲ့လုပ်ကန့်ချင်တဲ့သူတွေကတော့တတ်နိုင်တဲ့အတိုင်းအတာနဲ့လုပ်နေကြစေဖြစ်တယ်လို့လည်းဦးဝင်းမျိုးသူကပြောပါတယ်။
ဟုတ်သူကတော့အဓိကကစုနံမဲတက်ပြီးလို့ပို့တဲ့အနှစ်သာရအားဖြင့်အောက်မှာတက်တော်ပြုံးနေဆိုလဲတက်တော်ပြုံးစင်ပေါ်ရေညင်းညမ်းနေဆိုလဲရေညင်းညမ်းနေပေါ့နော် So I am new lady who Darcy Nambuaro, Loni Jara, but if you must, I will to be your little guy or she will do any time in Mune, Allah, some of your little Namaka Mene, Loni, she gone, she my body, Palo di Chemara, show to move it, take him, Lula, up and then Lula, so Julie Yama, so I don't want to be tassel any Jaraba. She never, the Metro Pay Jarle, oh, the Marima, some of your little not. ပြိပခဘောပြိပခဖြစ်တဲ့နေရာနဲ့ပြိပခဖြစ်တဲ့နေတဲ့နေရာဘောပြိပခနေတဲ့နေရာတိုင်းလို့လို့ဖြစ်နေတယ်အဲ့တော့ပြိပခနေတဲ့နေရာတွေမှာတော့ဆိုတော့ဘဝင်းကြီးရေအားလှူရှားမှုလေးရှိရယ်ဆိုရင်တော့လေအဲ့ဒီတက်ဆိုင်ရာအဖွဲ့ကြီးရောစက်ပြီးတော့လက်ရှိလုပ်ငန်းလေးတွေပေါ့နော်လုပ်နေတာလေးတွေတော့ရှိပါတယ်2019မှာတကယ်ခဲ့တဲ့ ညမြင့်ဒိတ်ထကျုံတွေ့ခဲ့ရပါတယ်ဒီမိုကရေစီအစိုးရတရားရွေးကောက်တင်မြောက်ခဲ့ပြီးတော့2023ခုနှစ်နောက်ပိုင်းမှာတော့ဥတုရာသီပြောင်းလဲမှုနဲ့သူအကျိုးဆက်တွေကိုမြန်မာပြည်သူတွေပို့ပြီးတော့တတိပြုမိလာကြတယ်လို့လူလူလှူရှာမှုတွေလည်းပေါ်ပေါက်လာပါတယ်အဲ့ဒီလိုလူလူလှူရှာမှုတွေကြောင့်တရုတ်နဲ့အကျိုးတူလောက်ကိုင်းတဲ့မြစ်ဆုံရေးအားလျှက်စစ်ထုတ်လို့ရေလုပ်ငန်းမျိုးတောင်ရပ်ဆိုင်ခ
ပေါ်ဝင်ကျင်ထိုင်တဲ့လုပ်ငန်းတွေလည်းအရင်လိုလှုပ်လှဆွာလှုပ်ရှားဆောင်ရွက်လို့မရတော့ပါဘူးတစ်ပင်စိုက်ပျိုးရေးပလတ်စတစ်ညံ့မှုဓာတ်မြင့်ဩဇာအလွန်အကျွံအသုံးပြုမှုနဲ့ရေထွက်တဘာဝတရားစရာထိုင်နေရေးပညာရေးလုပ်ငန်းတွေကိုလိုင်စင်ရအသိအဖွဲ့နဲ့လုပ်ကင်နေတဲ့လူငယ်တယောက်ကလိုင်စင်အသိခံရရတဲ့အတွက်လက်ရှိအခက်အခဲတွေကိုဗီအိုအေကိုအခုလိုပြောပါတယ်ကိုလွန့်ဖန်ပြီး ချင်မျိုးတော့ဖြစ်သွားတယ်ပေါ့ဒီခုနောက်ပိုင်းမှာကိုကကိုလည်းဟိုအမျိုးဒီတူတူတည်းတိုက်ပေါ်နေလက်လမ်းကြီးလက်လမ်းကြီးတော့လုံးတဲ့ဟာမျိုးပဲလုံးဖြစ်ပေါ်တယ်ကိုကဟိုအမျိုးကိုဖြစ်ပေါ်နေတဲ့အကျက်တွေကလာမှာဟိုအမျိုးဒီတခြားတော့ပြည်သူတွေနဲ့ဆက်မွှေးလာအောင်ဟိုထင်အောင်ထင်အောင်ဖြစ်သွားအောင်ကိုကကိုဟိုအမျိုးသာကွေတဲ့နေနဲ့ပဲဟိုအမျိုးတိုင်းမလုံးဖြစ်တော့ဘူးပေါ့နော်တစ်ဖက်မှာလည်းကျွန်တော်တို့ဒီဒီလုပ်ငန်းတွေလုပ်ဖို့အတွက်ခါကျတော့ကျွန်တော်ရန်ပုံဝင်ရတယ်အဲထိုက်ရောက်လို့ဟာတယ်ဆိုတော့ဒီနောက်ပိုင်းမှာတော့ဒီဒီဆိုင်တာပြင်နေလေးတွေတော့ကျွန်တော်ရန်ပုံဝင်ရတာချက်ချင်းလာတယ်အဲ့လိုပြကြကြောင်းလည်းတောင်းပါတယ်ထားတဲ့အရင်ကလည်းလုံးလုံးလုံးလေးစတဲ့ဒီလုပ်ငန်းတွေအရကျွန်တော်တို့ဒါဟိုဟိုနာမည်ကလာမှာဆက်လုပ်ရမယ်ဒီပုံနဲ့တန်ပြီးတော့မှလုပ်ရမယ်ဆိုတဲ့စိတ်ကြီးတော့အကုန်လုံးကြီးကြတယ
်စစ်အာဏာသိမ်းမှုကြောင့်နှုတ်နယ်တဲ့မြန်မာဒီမိုကရေစီရေးသားမကတဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားမှုတွေလည်းလမ်းကြောင်းပြောင်းကုန်တယ်လို့စောင့်ကြည့်လက်ရာသူတွေကထောက်ပြပါတယ်တဘာဝပတ်ဝန်းကျင်အရေးဦးဆောင်လှုပ်ရှားသူအတော်များများမှလည်းစစ်တပ်ရဲ့အဖမ်းဆီးကလွအောင်ရှောင်တိန်နေကြတာပါတဘာဝပဝန်ကြီးအရေးဆော့ဩရာတွေအွန်လိုင်းလှုပ်ရှားမှုတွေလည်းပျောက်ွယ်ကုန်ပါတယ်။ဒါပေမဲ့လည်းသူ့နီးသူ့ဟန်နဲ့လောက်ကင်နေသူတွေလည်းရှိတယ်လို့သူ့တေတီဦးဝင်းမျိုးသူကပြောပါတယ်
။တဘာဝဆိုင်ရာကျွန်တော်တို့တရားမျှတမှုပဝန်ကြီးဆိုင်ရာတရားမျှတမှုဒါကျွန်တော်ရာသီဥတုဆိုင်ရာတရားမျှတမှု climate justice environment justice ကအင်မတန်ရေးကြီးပါတယ်။ဒါအင်မတန်ရေးကြီးတဲ့ဒီကောင်ကိုထိန်းသိမ်းဆောင်ရွက်ဖို့ကကျွန်တော်ပြောနေတယ်ပဝန်ကြီးရေးရာစီမံခန့်ခွဲမှုပေါ့နော်။Environment governance ပေါ့နော်ဒါအုပ်ချုပ်မှုကောင်းဖို့လိုပါတယ်အဲ့တော့ governance ကောင်းဖို့လိုတာတက်ဆိုင်ရာဖွဲ့စည်းနိုင်ငံရေးဖွဲ့စည်းလူမှုဖွဲ့စည်းစီးပွားရေးဖွဲ့စည်းဖွဲ့စည်းပေါင်းပေါင်းစုံကနေပြီးတော့ဒါကျွန်တော်တို့ကပို့ရင်လည်းပြင်ပင်ရင်နာမှုနဲ့ဆောင်ရွက်ပြီးတော့တာဝန်ယူတာဝန်ခံမှုကိုဖော်ဆောင်နိုင်မှဖြစ်တဲ့ကိစ္စလေးအဲ့တော့ခုနေမှာတော့အဲ့လိုတာဝန်ယူတာဝန်ခံမှုကိုဖော်ဆောင်တော့မို့ပါလွတ်လပ်စွာပြောဆိုခွင့်စီရင်ခွင့်ဒါတွေကတော့အကန့်အသတ်ကာလတွေဖြစ်တဲ့အတွက်အရင်ကတော့မဖော်ဆောင်နိုင်ဘူးပေါ့တိုးတော်လေးပဲကျွန်တော်ဆိုလိုတာကပဝင်းကြီးရေးရမှာမြို့ပြမြို့ပြနဲ့ဆိုင်တဲ့ပဝင်းကြီးရေးရပြဿနာတွေရှိတယ်။နောက်ကျွန်တော်တို့ကျေးလက်နဲ့ဆိုင်တဲ့ပြဿနာတွေရှိတယ်။ဘာလို့ကျေးလက်မှာတော့ဆောင်းပြောလို့တက်ဆိုင်ရာရေမီတော်တောင်ကြီးထိန်းသိမ်းရေးကိုကတော့ကျွန်တော်ဆောင်းပြောလို့ပေါ့နော်။လုံနိုင်တဲ့လူကတော့လုံနိုင်တလောက်လေးတော့စူးစမ်းမှန်းပန်းစားနေပေါ့ကဲလုံခွင့်ရှိတဲ့လောက်လုံနေကြတဲ့လေးကိုကျွန်တော်တွေ့မိတယ်။သို့တော်မြို့ပြမှာတော့ဆောင်းပြောလို့ပေါ့နော်ရေညင်ညင်းလာလေတို့ညင်ညင်းလာဆောင်းပြောလို့အမိုက်ပေါ့ဗျာပလတ်စစ်အဲ့လိုမျိုးလူငယ်တွေအများကြီးပြီးခဲ့တဲ့ဒီခါတွေကအများကြီးပေါ်လာတယ်ပေါ့နော်အားရစရာပဲတကယ်သူတို့ကတော့ဒီချိန်မှာတော့လုံးလို့မရတော့ဘူးလေလုံးလို့မရတော့အဲ့လိုအတွက်မျိုးနဲ့တော့သူတို့ကတော့
ဆောင်ကြည့်နေတဲ့ဘောတော့ရှိတာဘောတော့ဥရယာဒီပြောင်းလဲဖောက်ပြန်မှုဖြစ်စေတဲ့တွန့်ထွက်လောင်စာနေရာမှာအစာထိုးနိုင်မဲ့ပြန်ပြင်းမြန်တန့်ရှင်းစွာရင်ထုတ်လို့ရခဏတွေလဲစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရပ်တန့်ထားပြီးတော့ဒီကဏ္ဍမှာရင်းနှီးမြှုပ်နှံမှုဆန္ဒရှိကြတဲ့သူတွေလဲနောက်တော့ကုန်ပါတယ်။
ကျွန်တော်တို့ကပဝင်းကြီးအရေးနဲ့ကျွန်တော်တို့ကဆောင်းတော်တဲ့ဒီဟိုလူခွင့်ရေးဆိုတာလဲဆက်ဆက်နေရပဲ။ပဝင်းကြီးခွင့်ရေးကိုလည်းလူခွင့်ရေးပဲ။အဲ့တော့လူခွင့်ရေးကိုလှုပ်လိုက်တဲ့လူတွေကလည်းပဝင်းကြီးခွင့်ရေးကိုကာဝယ်ဆောင်ရွက်လာတဲ့ခါတဲ့တူတွေကိုပါပြီးတော့တွားကြတာဖြစ်တဲ့အတွက်ခက်ခဲတွေဟုတ်လားလူခွင့်ရေးဆိုလဲခက်ခဲတွေအများကြီးကြုံတာပဲ။တိုးတော်လည်းလူငယ်တွေကမက နောက်ပိုင်းမှာခဏကြံနေကောင်းကြံနေတယ်တိုးတော်လေဒါလေးတွေကိုတန်းနိုင်ငံတွဲလောက်ကြပါလုံနေတော့လေလောက်ကြပါဆိုရင်တော့လေကျွန်တော်တို့ဟုတ်လားပတ်ဝန်းကျင်ပျက်စီးနေတာတော့မပေါ့ဗျာဆူဆူဝါဝါမပျက်စီးပဲနဲ့ပြန်လဲကျွန်တော်တို့ဟိုရှင်တန်နိုင်စွမ်းရှိမယ်ဒါအင်္ဂလိပ်လိုပြောရင်တော့ resilient ပေါ့ဗျာပြန်လဲနှုတ်ထနိုင်စွမ်းရှိမယ်အနေထားကိုရှိပါဘူးနောက်ဆိုလုံးဝပြုံးပြီးသွားရင်ဟိုပြန်လဲကျွန်တော်တို့ဒါထူထောင်နိုင်ဖို့ကိုရောက်ကိုခက်ခဲသွားတဲ့အချိန်မျိုးဆိုကျွန်တော်တို့ဟိုဘလို့ပဲဒီဘက်ကဟာလားနိုင်ငံကြီးချေကြီးကောင်းနေအောင်တော့ပတ်ဝန်းကျင်ချေနေမကောင်းတော့ဘူးဆိုရင်ပြင်တော့ဘလို့မှထူထောင်တော့မရတော့ဘူးပေါ့နော်အဲ့လိုနဲ့ကျွန်တော်တို့ပျက်စီးသွားတဲ့ civilization နဲ့လူဟိုလူပေါင်းအဖွဲ့အစည်းတွေတမိုင်းမှာလည်းအများကြီးရှိခဲ့တာပေါ့နော်ပတ်ဝန်းကျင်ပျက်သွားတဲ့အတွက်ကိုဘလို့မှဒီမျိုးပြကြီးရဆက်မရှိပဲနဲ့ပျောက်ဆုံးသွားတဲ့နိုင်ငံကြီးရှိခဲ့ဘူးတာပေါ့ဒါလေးတွေကိုတတိချက်ပြီးတော့ခက်ခဲနေတာမှန်တော့လည်းပဲလုံနေတော့လုံပါတော့ကျွန်တော်ကတော့အဲ့လိုတော့ဒီငယ်တွေကိုပြဝေးချင်ပါတယ်
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းလာမယ်ဆိုရင်တော့လူငယ်ကောင်းဆောင်တွေအနေနဲ့တရားမျှတမှုတာဝန်ခံမှုနဲ့ငြိမ်းချမ်းရေးကိုသာမကတဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်စောင့်ရှောက်ရင်းနဲ့ climate justice ဆိုတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုရရှိရေးကိစ္စကိုပါလှုပ်ကန်ကြလိမ့်မယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကမျှော်လင့်နေကြပါတယ်မြန်မာနိုင်ငံထဲကတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေအကြောင်းကြားခဲ့တာပါရှင်ခုတော့နိုင်ငံတကာကတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေအကြောင်းဖက်လက်ရအောင်ပါစပိန်နိုင်ငံဟာစွန့်ရင်လိုအပ်ချက်မြန်မာလာနေပြီးတော့အခုနောက်ဆုံးပြတ်ထန်လိုက်တဲ့ဥပဒေအရအိမ်တိုင်းမှာနေရောင်ခြည်သုံးစွန့်အင်ကိုအိမ်သုံးအဖြစ်ထုတ်ယူသုံးစွဲနိုင်ကြပြီဖြစ်ပါတယ်။ဂျာဟာကာဗွန်ဒိုင်အောက်ဆိုက်တံခွက်ကိုလျှော့ချရမှာအကျိုးဖြစ်စေသလိုသဘာဝပတ်ဝန်းကျင်ကိုစောင့်ရှောက်ရာရောက်ပြီးတော့ကုန်ကျစရိတ်မှာလည်းအများကြီးသက်တာသွားစေပါတယ်။အခုလိုစပိန်နိုင်ငံမှာပြန်ပြည့်မြဲစွန့်အင်သုံးစွဲမှုတိုးမြှားလာတဲ့အကြောင်း AP သတင်းကိုအခြေခံပြီးတော့မှတ်ခွန်ညို့တင်ပြထားပါတယ်ရှင်
။စပိန်နိုင်ငံမက်ဒရစ်မြို့ကရိုစာလူဇမ်ဘာဂိုအိမ်ယာမှာနေထိုင်သူတွေဟာနှစ်ပေါင်းများစွာသတင်းပတ်စင်တိုင်းနေအောင်ကြီးသုံးစွန့်ရင်ရရှိရေးအတွက်အစီအွေတွေရှိခဲ့ကြပြီးတဲ့နောက်အခုတော့တအိမ်သုံးစွန့်ရင်ရရှိဖို့အိမ်ခေါင်မိုးတွေမှာဆိုလာပြားတွေတက်ဆင်နေကြပါပြီ။စပိန်နိုင်ငံမှာအစိုးရရဲ့စွန့်ရင်ချွေတာရေးနဲ့နည်းပညာပြောင်းလဲသုံးစွန့်ရေးဌာန